မြန်မာနိုင်ငံမှာငွေကြေးခွာခြားမှုနဲ့အဂတိလိုက်စားမှုတိုက်ခိုက်ရေးအတွက် FBI အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုကနေပြီးတော့ပထမဆုံးအကြိမ်လာရောက်ပြီးမြန်မာထောက်လှမ်းရေးနဲ့ရဲအာဏာပိုင်တွေကိုသတင်းနှစ်ပတ်ကြာတင်နန်းပေးနေပါတယ်FBI ကကြွမ်းကျင်သူအရာရှိတွေလာရောက်ကူညီပေးမှုမှာအထက်ကစီးပွားရေးပြည်မှုတွေကိုဖော်ထုတ်ဖို့မဟုတ်ဘဲမြန်မာနိုင်ငံအနာဂတ်ဘဏ်လုပ်ငန်းမှာမတမာမှုကင်းရှင်းစေဖို့ရည်ရွယ်ပြီးတော့နိုင်ငံတကာယဉ်ကျေးမှုနဲ့မှုတွေအလုံးကြီးဝင်လာနိုင်အောင်လည်းထောက်ကူပေးမှာဖြစ်တယ်လို့မင်းချန်မြန်မာစစ်ဆင်ရေးကြွမ်းကျင်သူတူဦးက VOA ကိုပြောပြပါတယ်။စုံစမ်းမိနေထားရမယ့်အင်ဂျင်နီယာအသေးစိတ်ကိုပြောပြပေးပါလိမ့်မယ်
။မင်းချန်ပြည်ထောင်စုကမြန်မာအပေါ်ငွေကြေးနဲ့ဘဏ်လုပ်ငန်းအပါအဝင်စီးပွားရေးပိတ်ဆို့မှုအားလုံးကြီးပါကိုမနစ်ကရုပ်သိမ်းလိုက်ပြီးတဲ့နောက်အကျိုးဆက်အနေနဲ့ FBI ကနေမြန်မာပြည်မှာငွေကြေးဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေကာကွယ်နေနေနိုင်ဖို့မြန်မာထောင်လိုင်းရေးတပ်ဖွဲ့နဲ့လာရောက်ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအနာဂတ်နိုင်ငံတကာယဉ်ကျေးမှုနဲ့အတွက်အလွန်အရေးပါကြောင်း Washington အခြေစိုက် USIB ကို American ရင်းကျန်ရေး Institute ရဲ့အကြီးအကဲအကြံပေး Priscilla Club က VOA ကိုပြောပါတယ
်။ This is very important because Myanmar needs to pass the test for anti-money
laundering. FBI ကလာရောက်တဲ့နန်းတေပူပေါင်းဆောင်ရွက်မှုဟာအလွန်ရေးကြီးပါတယ်။မြန်မာနိုင်ငံအနေနဲ့ငွေကြေးခွာခြားမှုနဲ့ပတ်သက်တဲ့မတမာမှုတွေကိုထိန်းချုပ်နိုင်တယ်ဆိုတာပြသဖို့လိုနေရပါ။ဒါကလည်းအရေးပါတဲ့နိုင်ငံတကာစံနှုန်းဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာဘဏ်လုပ်ငန်းတွေပုံမလန်းပွင့်လာဖို့အတွက်နီးလန်းလိုနေပါတယ်။ဥပမာအမေရိကန်ဘဏ်တွေအနေနဲ့မြန်မာနိုင်ငံကဘဏ်တွေစီကိုဒေါ်လာငွေတွေတိုက်ရိုက်ဆွဲပြောင်းပေးဖို့အလွန်ပဲဝင်လင်းနေကြပါတယ်။ဒါဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာငွေကြေးခွာခြားမှုကိုအလုံလောက်ထိန်းချုပ်နိုင်တယ်လို့သူတို့မယုံကြည်ဘူးလေ။တကယ်လို့အမေရိကန်ဘဏ်တွေဟာနိုင်ငံခြားကဘဏ်တွေနဲ့ငွေကြေးခွာခြားမှုနဲ့ပတ်သက်နေတယ်ဆိုရင်အမေရိကန်ဥပဒေအရသူတို့ဟာရည်ယူခံရမှာဖြစ်ပါလေ။ဒါကြောင့်အမေရိကန်ဥပဒေကိုချိုးဖောက်မိမှာကိုသူတို့ကအရန်တရီထားကြပါလေ
။ဒါ့အပြင်အမေရိကန်ဘဏ်တွေတက်မှတ်တဲ့စံနှုန်းနဲ့အညီလက်ခံနိုင်အောင်မြန်မာဘက်ကကြိုးစားခဲ့တာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်ကြောင်း Priscilla Club ကပြောပါလေ။ဒီကြော်လေအမေရိကန်ဘဏ္ဍာရေးဌာနကမြန်မာနိုင်ငံကိုအကူအညီတွေပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုလို FBI ကလာရောက်ပူးပေါင်းဆောင်ရွက်မှုကတော့အလွန်အရေးပါပြီးပုံမှန်ထိရောက်ကြောင်း Priscilla Club ကပြောပါတယ်။ FBI ကသတင်းနှစ်ပတ်ကြာပေးနေတဲ့တင်ဒန်းမှာငွေကြေးခွာခြားမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်နေရှိတဲ့ရာဇဝတ်မှုတွေနဲ့အခက်အခဲလိုက်စားမှုတွေကိုပိုပြီးစုံစမ်းထောက်လှမ်းတိုက်ဖြတ်နိုင်ဖို့စုံစမ်းစစ်ဆေးနိုင်ရေးစွမ်းရည်ရည်ပိုပြီးတိုးတက်လာဖို့အဓိကပို့ချသွားမှာဖြစ်ပါတယ်။တကယ်တမ်းမြန်မာနိုင်ငံမှာငွေကြေးခွာခြားမှုကိုအရင်နောက်အဖစစ်ဗိုလ်ချုပ်ဟောင်းတွေသူတို့နဲ့နှိဆက်တဲ့ခိုးနီစီးပွားရေးလုပ်ငန်းရှင်တွေပဲအဓိကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့နိုင်ငံတကာအသိုင်းအဝိုင်းကစွပ်စွဲထားတာပါ။အခုလို FBI ကလာပြီးပူးပေါင်းဆောင်ရွက်ရမှာတကယ်တမ်းထိရောက်မှုတွေရှိမလားဆိုရဲမေးခွန်းအပေါ်မှာတော့
The US has been looking at the banking system there for a long time and the banking system
ဒီမှာဒီမှာရှိနေတဲ့ဘဏ်စနစ်ကိုအမေရိကန်ကစောင့်ကြည့်နေရကြပါပြီ။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘဏ်လုပ်ငန်းစနစ်မှာအတော်လေးတက်တန့်ရှိရှိဖြစ်လာတာကိုတွေ့ရပါတယ်။အဲဒီတော့ခရိုနီတွေပိုင်တဲ့ဘဏ်တွေကိုလည်းရှိရှိလေးလေးဖြစ်အောင်လုပ်ရမှာပါ။နိုင်ငံတကာဘဏ်တွေနဲ့တက်တန့်ရှိရှိစီးပွားရေးလုပ်ချင်တယ်ဆိုရင်ခရိုနီတွေအနေနဲ့ဘဏ်တွေကိုအုပ်ချုပ်ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူး။ဒါကြောင့်ငွေကြေးခွာခြားမှုတိုက်ဖြတ်ရေးစီးမင်းစည်းကမ်းတွေဟာခရိုနီတွေရဲ့လုပ်ကိုင်ခွင့်တွေကိုရှင်းလင်းဖို့ရည်ရွယ်ပါတယ်။
ဒါဆိုရင် FBI ကခရိုနီတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိအချက်အလက်တွေရထားသလဲ။နောက်ပြီးသူတို့ကိုအရေးယူဖို့ရရှိပါသလားရှင
်။ They're concerned about the anti-money laundering provisions that the banks are putting in place.
FBI ကအဓိကစိုးရိမ်တာကမြန်မာနိုင်ငံကဘဏ်တွေမှာငွေကြေးခွာခြားမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေပါ။သူတို့ကဘယ်သူတွေငွေကြေးခွာခြားမှုလုပ်နေလဲဆိုတာကိုလိုက်စုံစမ်းဖော်ထုတ်မှာမဟုတ်ပါဘူး။သူတို့ဒီကလုံဆောင်မှာကအနာဂတ်မြန်မာဘဏ်တွေမှာငွေကြေးခွာခြားမှုနဲ့ပတ်သက်လို့အရေးယူအပြစ်ပေးနိုင်ဖို့ဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကူညီတာဖြစ်ပါတယ
်။ FBI ရေးချင်ရေးအရာရှိတွေဟာမြန်မာနိုင်ငံကအကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခွာခြားမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်နေ့ကနေ26ရက်နေ့အထိနေပြည်တော်မှာလေ့ကျင့်တင်ပြပေးနေတာဖြစ်ပါတယ်ရှင်။